ကျင့်တော်ဝင်းမင်ပါအမေရိကန်သမ္မတတဲ့ဂျိုးဘိုင်ဒန်အစိုးရလက်ထက်မှာမြန်မာနိုင်ငံကိစ္စအပေါ်အဓိကမျှော်လင့်နိုင်တာတွေကိုအမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးနောက်အနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရနဲ့စခိုင်းပြည်နယ်ကအဓိကပါတီခေါင်းဆောင်တွေကိုမေးရမှာသံမတ်ကြီးဥအောင်လင်းကအခုလိုစရှင်းပြပါတယ
်ဒီခဏကိုကျွန်တော်တက်ရောက်ခွင့်ရခဲ့ပါတယ်ဒီသမ္မတဟာဘိုင်ဒန်ဟာဆိုလို့ရှိရင်တော့အမေရိကန်နိုင်ငံကအခုရင်ဆိုင်နေရတဲ့စီလုံးရင်းလို့မှုကိစ္စစီးပွားရေးကိစ္စကျန်းမာရေးကိစ္စတွေကိုပြည်သူတွေနဲ့အတူတူကျင်းဆိုင်ဖြစ်ရှင်းမယ်ဆိုတဲ့ဟာကိုအဓိကထားပြီးတော့ပြောရတာတကယ်နဲ့ပါပဲနိုင်ငံတကာဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောရတာရှိပါတယ်အမေရိကန်နိုင်ငံကတော့ကမ္ဘာပေါ်မှာနေရာကြီးနိုင်ငံနဲ့ဖြစ်တဲ့ဥဆောင်မှုရဲ့ပြုတဲ့နိုင်ငံတနိုင်ငံနဲ့ဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံကလည်းသူ့ရဲ့မိကွန်းကိုလေ့ထားပြီးတော့ကျွန်တော်တို့နားထောင်ခဲ့ပါတယ
်အခုလိုရွေးကောက်ပွဲပြီးအားလုံးစီစီလုံးလုံးပြန်လုပ်ကြဖို့အဓိကပြောခဲ့တာကမြန်မာနဲ့တခြားနိုင်ငံတွေအတွက်လည်းနမူနာယူစရာဖြစ်တယ်လို့ဥအောင်လင်းကဆက်ပြောပြီးအခုသမ္မတဘိုင်ဒန်ပြောခဲ့တယ်လို့ဆွေးနွေးဆုံးဖြတ်ရာမှာသူ့အမေပါခဲ့တယ်လို့တခြားသူတွေကရှုံ့မြင်ပြီးလုပ်မယ်လို့ပြောတာကမြန်မာအတွက်လည်းထောက်ကူပြုနိုင်တယ်လို့ဆိုပါတယ်အဲ့ဒီတော့အခုလိုသမ္မတတဲ့အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်အဓိကဘာတွေဆွေးနွေးလာနိုင်ပါလဲလို့မေးရမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
သမ္မတတကလူခွင့်ကြီးကိုဦးစားပေးတယ်အဲ့တော့ရခိုင်ပြည်မြောက်ပိုင်းအရေးမှာဒီနေထိုင်နေတဲ့သူတွေပြန်လည်လာရောက်လို့ရေးပို့ပြီးတော့လေးနဲ့ထားတောင်းဆိုတာကြီးရှိလာနိုင်တယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ပဂရိအခြေအနေကိုနားလည်တဲ့တာဝန်ရှိသူတွေကိုခံထားတဲ့အတွက်မူဝါဒချမှတ်တဲ့လူတွေသဘောပေါက်အောင်တင်ပြနိုင်တယ်လို့လည်းပြောလင်းပါ
အခုလိုမြမအရေးကျွမ်းကျင်သူတွေဥပမာအရေးလက်ထောက်နိုင်ငံသားရေးဝန်ကြီးကတ်ကမ်ဘယ်ကိုတိုင်အခု NSC အမျိုးသားလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်လာတာအပြင်သမ္မတဘိုင်ဒန်ကိုယ်တိုင်လည်းရင်းနှီးမှုရှိခဲ့တယ်လို့ဦးအောင်လင်းကထောက်ပြပါတယ
်။သမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်း2016ခုနှစ်တုန်းကအမေရိကန်နိုင်ငံကိုလာရောက်ခဲ့စဉ်တုန်းကဒုတိယသမ္မတအနေနဲ့သူ့ရဲ့အိမ်မှာမနက်စာတွေ့ဆုံခဲ့ဘူးတဲ့လူဖြစ်ပါတယ်။နောက်ကတ်ကမ်ဘယ်လာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တယ်လို့ယူဆတဲ့အဲမှာသားလူတွေပို့ပြီးတော့နားလည်ပြီးတော့ပို့ပြီးတော့ဓမ္မဒိဋ္ဌာန်ကြကြစဉ်းစားတတ်တယ်သူဟာဆိုလို့ရှိရင်မြန်မာနိုင်ငံကို2009ခုနှစ်တုန်းကတက်မတော်ဆိုရခစ်တွန်းကတွားရောက်ခဲ့တဲ့အစဉ်မြင့်ဆုံးအမေရိကန်ဆိုရဝန်ထမ်းတစ်ယောက်ဖြစ်ပါတယ်သူတွားပြီးတဲ့နောက်ပိုင်းမှာအမေရိကန်သမ္မတနိုင်ငံသားဝန်ကြီးတို့ရဲ့မြန်မာနိုင်ငံခီးစဉ်တွေတွေ့မြင်ခဲ့ရတာဖြစ်ပါတယ်
အဲ့ဒီတော့အခုလိုအရင်တည်ကျွမ်းခဲ့တာတွေကြောင့်အဓိကဆွေးနွေးလာနိုင်တဲ့ရခိုင်ပြည်မြောက်ပိုင်းရိန်ဂျာမွတ်စလင်ဒုက္ခသည်အရေးကိုဘယ်လိုမျှော်လင့်ထားပါလဲလို့မေးရမှာဦးအောင်လင်းကပဲ
အဲ့ဒီဟာနဲ့ပတ်သက်ပြီးတော့လည်းပြဿနာဖြေရှင်းဖို့အတွက်ဆောင်ရွက်နေတဲ့ကိစ္စတွေနောက်ဒီအတိုက်အဝိုင်းတစ်ခုရှားမှာညဉ့်ညမ်းရင်းနဲ့တဟဇာတာဖြစ်ဖို့ကိစ္စတွေရောပုံမျိုးတို့တဲ့ကိစ္စတွေကဘာတွေလုပ်နေလဲဆိုတဲ့ဟာကိုပုံမှန်နည်းနည်းနဲ့အခုဆိုရအောင်လဲဆက်ပြီးတော့ကျွန်တော်တို့ပြောဖို့ရှိပါမယ်။အခုမြန်မာနိုင်ငံကိုမနေ့တနေ့ကပဲတာမခန့်ကြွားပေးခဲ့တဲ့တာမကြီးကွန်ဗေဒါဆိုလို့ရှိရင်လည်းမြန်မာနိုင်ငံမှာတောင်ထားဆောင်ခဲ့ပြုတဲ့လူဖြစ်တဲ့အပြင်ကိုတောင်အားစားဒေသမှာတာဝန်ကျတဲ့လူဖြစ်တဲ့အတွက်ကြောင့်ဒီဒေသအခြေအနေကိုလည်းကောင်းစွာသိရှိထားလို့ဖြစ်ပါတယ်မြန်မာကောင်းဆောင်တွေကလည်းသူ့ကိုလည်းဒီတခိုင်ဒေသမှာနေထိုင်နေတဲ့မွတ်စလင်တွေကိစ္စအပါအဝင်ခြားဖွံ့ဖြိုးရေးကိစ္စငြိမ်းချမ်းရေးဆောင်ရွက်တဲ့ကိစ္စစီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းရှင်းပြမှာဖြစ်ပါတယ်
ဒီပေါ်ရခိုင်ပြည်နယ်မှာမဲအများဆုံးနိုင်ထားတဲ့ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်နဲ့ရောင်းမြို့နယ်ပြည်သူ့လွှတ်တော်မှဦးလှစောကတော့
ရုပ်ကွယ်ပြီးတဲ့အခါမှာဒီခိုင်တက်တော်နဲ့တက်မတော်နဲ့ကြားထဲမှာဂျုံပြပေါ့လေနားလည်မှုတစ်ခုနဲ့ပြစ်ခတ်ရက်ဆဲလိုက်တယ်ဆိုတော့အဲ့ဒီချိန်မှာပဲအမေရိကန်မှာလည်းအစိုးရအတက်တက်လာတယ်ဆိုတော့ငြိမ်းချမ်းရေးပြဿနာကိုအထိုင်မှာလုံနိုင်တယ်ဆိုရင်အစိုးရတည်းကလုံနိုင်တယ်ဆိုရင်နောက်ဆက်တွဲကြီးသွားတဲ့အမွတ်စလင်ပြဿနာတွေကိုလည်းတစ်ဆက်တည်းကင်တွေ့နိုင်လို့ဖြစ်တယ်အဲ့ဒီတော့အမေရိကန်ဘက်ကစိတ်ဝင်စားနိုင်တယ်ဆိုရင်တော့ကောင်းပါလေ
ဒီရန်ဂျာဆိုတဲ့တုံးတော့မြန်မာစစ်ရကတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျာကျွန်တော်ဝင်းမမ